အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့အင်ဒိုနီးရှားနိုင်ငံရွေးကောက်ပွဲနောက်ဆုံးအခြေအနေအကြောင်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာဧပြီလ18ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာမဲယုံအတွဲကောက်ခံတဲ့စစ်တမ်းတွေအရလက်ရှိသမ္မတဂျိုကိုဝီဒိုဒိုဟာသူ့ပြိုင်ဘက်ပရာဘိုဝိုဆူဘီယန်တို့ထက်ဆယ်ရာခိုင်နှုန်းလောက်အသာစီးရနေတာကိုတွေ့ရပါတယ်။သမ္မတဝီဒိုဒိုကတော့ရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်မဲ့မဲရည်တွေရလကိုစိတ်ရှိရှိထားစောင့်ကြဖို့နဲ့စည်းလုံးညီညွတ်ကြဖို့အပြည်သူကိုပန်ကြားလိုက်ပါတယ်။အပြည်အစုံကိုဒေါခင်မျိုးသက်ကစူးစီးတင်ပြပေးပါမယ်ရှင်။
အချိန်အဖြစ်ဇုံ3ခုခွဲထားတဲ့အင်ဒိုနီးရှားနိုင်ငံမှာရွေးကောက်ပွဲအတွက်လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပြီးသူ့ဇုံအလိုက်ဗုဒ္ဓဖူးနေ့မနေ့9နာရီမှာမဲယုံတွေကိုစတင်ဖွင့်လှစ်ခဲ့တယ်လို့နေ့လယ်တနာရီမှာမဲယုံတွေကိုပိတ်ခဲ့ပါတယ်။မွတ်စလင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံမှာမဲဆန္ဒရှင်193တန်းကဒီရွေးကောက်ပွဲမှာမဲလာပေးခဲ့ကြပါတယ်။မဲယုံတွေအထွတ်စစ်တမ်းကောက်ယူခဲ့ကြတဲ့တိကျလွတ်လပ်တဲ့ဆာဗေးအဖွဲ့5ဖွဲ့စင်းတွေရလက်ရှိသမ္မတဂျိုကိုဝီဒိုဒိုဟာသူ့ရဲ့ပြန်ဖက်ပရာဘိုရိုဆူဘီယန်တိုထက်အသာစီးရနေတယ်လို့ဖော်ပြကြပါတယ်။ဒီအဖွဲ့ရဲ့စစ်တမ်းကောက်ယူမှုဟာအရင်ရွေးကောက်ပွဲတွေတုန်းကလည်းမှန်ကန်ခဲ့တဲ့အတွက်အများကယုံကြည်မှုရှိပါတယ်။တည်ဝင်မဲရလကိုတော့ရွေးကောက်ပွဲကော်မရှင်ကမေလာထဲမှာထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်တေချာသလောက်ရှိနေတဲ့လက်ရှိသမ္မတဝီဒိုဒိုကတော့သူ့ရဲ့အောင်ပွဲခံမင်ကွန်းတဲမှာပြည်သူတွေစီးလုံးကြဖို့အတွက်ပြောကြားခဲ့တယ်လို့တည်ဝင်မဲရလကိုစိတ်ရှိရှိစောင့်ကြဖို့ဂျကာတာမြို့လကသမိုင်းဝင်ဂျကာတာသီယေတာအဆောက်အဦမှာအခုလိုပြောပါတယ်
။ဒေါ်ရီအင်ဒီကာဆူအက်စပေါ်တောင်းကြက
ပေးကပွဲမဲပေးအပြီးမဲယူလာတဲ့ကောက်ယူတဲ့စတန်တွေအရာဆိုကျွန်တော်တို့အသာစီးရနေတာတွေ့နိုင်ပေမဲ့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်မဲ့တရားဝင်မဲအရေးအတွက်ကိုကျွန်တော်တို့စိတ်ရှိရှိထားစောင့်ကြရမှာပါ
။သမရဟောင်းမာဂဝတီစုကာနိုပူထရီနေထိုင်ရာမန်တန်အရက်မှာမဲပေးခဲ့တဲ့အသက်69နှစ်အရွယ်အန်နီကသူနဲ့သူ့ညီမတို့ဟာဂျိုကိုဝီဒိုဒိုကိုထောက်ခံသူတွေဖြစ်ပြီးဒီကနေ့ဟာသူတို့အတွက်နေဒူးတနေ့ဖြစ်ကြောင်းပြောပါတယ
်။ Today the election I feel like ဒီကနေ့ရွေးကောက်ပွဲက
တော့ကျွန်မအတွက်ဟာရီရာယာပါပဲ။ဆိုလိုတာကကျွန်မတို့အတွက်တကယ်နေတူးနေမြက်တနည်းလို့ပြောတာပါ
အသက်43နှစ်အရွယ်အငှားရင်မောင်နှမပေါ်မိုင်ရူလီကလည်းသူရွေးချယ်မဲ့သမ္မတဟာပရမအချက်အနေနဲ့လူကောင်းတယောက်ဖြစ်ပြီးနိုင်ငံအကျိုးကိုရွတ်ဆောင်နိုင်တဲ့ခံရယုံကြည်ရသူတဦးဖြစ်စေခြင်းနဲ့လို့ပြောပါတယ်ဒီရွေးကောက်ပွဲမှာလွန်ခဲ့တဲ့10နှစ်ကတည်းကစာရင်မဲပေးတဲ့လူငယ်တွေပိုးပြီးများလာတယ်လို့စောင့်ကြည့်သူတချို့ကပြောပါတယ်အင်ဒိုနီးရှားနိုင်ငံမှာမဲပေးနိုင်သူတွေတဲကတန်း60လောက်ကအသက်30အောက်တွေဖြစ်ပြီးစစ်တမ်းတွေရသူတို့တဲကအများစုဟာမဲမပေးဘဲနေတာကိုတွေ့ရတဲ့အတွက်မဲရလဟာနောက်ဆုံးမှအပြောင်းလဲတော့ဖြစ်နိုင်ခြင်းရှိပါတယ်။ဒါပေမဲ့အငိမ့်စားဖစ်ဖို့ချုပ်ကြီးအီယန်ဆန်တိုဆိုပါဒနာကူဆူမာကတော့မဲပေးမှုကအဆင်ပြေပြေရှိရတယ်လို့ VOA ကိုပြောပါတယ်။ဒါပေမဲ့ကျွန်းပေါင်း18000ကျော်ရှိတဲ့အင်ဒိုနီးရှားနိုင်ငံမှာအရှေ့ပိုင်းကမတည်ငြိမ်တဲ့ပါပါဒေသမှာတော့ရက်ကွက်နှစ်ခုမှမဲမရသူတွေဒေသခံတဲ့ရဲတွေကြောင့်အငင်းခုန်ဖြစ်မှုတွေကြောင့်မဲပေးမှုတွေကိုရပ်ဆိုင်းခဲ့ရတယ်လို့သတင်းတွေမှာဖော်ပြနေပါတယ်။လက်ရှိသမ္မတဂျိုကိုဝီဒိုဒိုဟာသူ့ရဲ့9နှစ်သက်တမ်းမှာနိုင်ငံတွင်းပြုပြင်ဖို့အတွက်အရေးကြီးလိုအပ်နေတဲ့အခြေခံအဆောက်အအုံတွေနဲ့ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာတွေအတွက်ကောင်းကောင်းလှုပ်ဆောင်ပေးနိုင်တာကြောင့်နာမည်ကောင်းရခဲ့သူဖြစ်ပါတယ်။ပရိဘောကလုပ်ငန်းကနေနိုင်ငံရေးလောကထဲကိုရောက်လာတဲ့ဂျိုကိုဝီဒိုဒိုဟာနိုင်ငံရေးမှာအဆွန်းသိပ်မရောက်တဲ့အလေအလတ်ဝါဒီတစ်ယောက်ဖြစ်ပါတယ်။သူရဲ့ပြန်ဘက်ပရာဘိုရိုဆူဘီယန်တိုကတော့စစ်ဘိုချုပ်ဟောင်းတဦးဖြစ်ပြီးအင်ဒိုနီးရှားနိုင်ငံကိုနှစ်တော်ကြာအုပ်ချုပ်ခဲ့တဲ့1998မှာဖြုတ်ချခံခဲ့ရသူအာနာရှင်ဆူဝါတိုရဲ့သက်မှတ်ဖြစ်ပါတယ်ပရာဘိုရိုကလည်းသူ့ရွေးကောက်ပွဲမဲဆွယ်အဖွဲ့ကနေရခဲ့တဲ့စစ်တမ်းတွေအရရွေးကောက်ပွဲမှာသူ့အနိုင်ရတယ်လို့ဗုဒ္ဓဘူးနေမှာပဲကြေညာခဲ့တာပါဒါအပြင်မဲပေးပြီးစစ်တမ်းကောက်ယူတဲ့အဖွဲ့တွေကသူ့ရဲ့ပြန်ဘက်ဂျိုကိုဝီအနိုင်ရတယ်လို့ပြနိုင်အောင်မဒမာတဲ့စစ်တမ်းတွေထုတ်ပြန်တယ်လို့ဆွဆွဲနေကြောင်းဂျကာတာဂလုပ်သတင်းမှာဖော်ပြပါတယ်။ဒါပေမဲ့အင်ဒိုနီးရှားအရေးစောင့်ကြည့်လေ့လာနေသူတွေကတော့ဒီစစ်တမ်းကောက်ယူတဲ့အဖွဲ့တွေကိုတန်တဲ့ရမရှိပါဘူး။အများလက်ခံတဲ့စစ်တမ်းတွေမှာရက်လက်တွေတူနေတယ်လို့ Australia Indonesia Center အကြီးအကဲ Kevin Evans ကပြောပါတယ
်။ All the respectable polling are indicating a similar result.
ယုံကြည်ရတဲ့စစ်တမ်းကောက်ယူမှုအားလုံးကလက်ရှိသမ္မတပဲနိုင်တယ်ဆိုတဲ့အဖြေတစ်မျိုးပဲထွက်ပါတယ်။နောက်ဆုံးကျင်းပခဲ့တဲ့သမ္မတလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲမှာစိန်ခေါ်သူပရာဘိုဘက်ကကောင်းကောင်းပြောဆိုနိုင်ခဲ့ပေမဲ့ဒါကမဲပေးသူတွေစိတ်ပြောင်းသွားစေဖို့တော့မသေးကြပါဘူး။
ဒီဒီချင်းအင်ဒိုနီးရှားနိုင်ငံကရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြတဲ့ကိုယ်စားလှယ်လောင်း2000ရှိပြီးအင်ဒိုနီးရှားဒုသမရအမျိုးသားအဆင့်တိုင်းနဲ့ဒေသဆိုင်ရာလွှတ်တော်အမတ်တွေအဖြစ်ဝင်ရောက်အရွေးခံကြတာဖြစ်ပါတယ်။